ဒီမြန်မာစစ်ဆိုးရဟာပေါ့နော်ဒီလူခွင့်ရေးချိုးဖောက်မှုအဆိုးရွားဆုံးဟိုနိုင်ငံတကာအဆိုးရတွေရဲ့စီးရင်ထဲမှာပါဝင်နေရတာနဲ့ပေါ့နော်အခုလိုအာဆီယံရဲ့လူခွင့်ရေးအေဘရင်းညင်းစ်ပေါ်ပေါက်ဖို့အတွက်သူတို့ကသဘောတူတယ်လို့ဟိုလက်မှတ်ရေးထိုးလိုက်တာကိုဘာကြောင့်လို့ယူဆပါလဲရှင
်ပထမအဦးဆုံးကတော့မြန်မာနိုင်ငံပေါ်မှာအာဆီယံကလူခွင့်နဲ့ပတ်သက်ပြီးတော့ပြင်ပြမှုတွေကအရင်ကထက်ပိုများလာတယ်များလာတယ်ခင်ဗျာနားအဖအနေနဲ့ဒီဟာကိုသူတို့မျက်နှာသာရဖို့အတွက်လှုပ်ဆောင်တဲ့အရာမျိုးဖြစ်နိုင်တယ်နောက်တစ်ခုကအာဆီယံအဖွဲ့ဆိုတာကအဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့သဘောတူဆန္ဒခံယူမှုနဲ့ဖွဲ့စည်းရဖွဲ့စည်းဖြစ်တယ်ဒီလိုမျိုးခွင့်ရေးပြည်ညံကိုအာဆီယံကိစ္စမှာလှုပ်ဆောင်မယ်ဆိုတာကိုသူတို့အင်ပြတဲ့အခါမှာအာဆီယံနိုင်ငံတွေအားလုံးကလည်းမဖြစ်မနေထိုးရမယ်ဆိုတဲ့ပုံစံမျိုးနဲ့သူတို့စတင်ခဲ့တာဖြစ်တဲ့အတွက်ဒီလိုမျိုးနားအဖအနေနဲ့ထိုးခဲ့ရတဲ့အားမျိုးပဲရှိတယ်အခုဆိုလို့ရှိရင်အာဆီယံဆိုလို့ရှိရင်ဒီလာမယ့်2008ခုနှစ်ဒီဇင်ဘာလမှာဆိုရင်ကြည့်ကြမြနိုင်ငံ10နိုင်ငံလုံးကထိုးရမယ်ဆိုတော့အယူဆအမြင်ကိုရကြထားတယ်။ဒါနားအဖအနေနဲ့ဒီချက်ကြောင့်ထိုးခဲ့ရတယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့အခုလိုပေါ့နော်ဒီမြန်မာစစ်ဆေးရနေပြီးတော့ဒီလက်မှတ်ရေးထိုးလိုက်တော့သူတို့ဘာတွေလိုက်နာဆောင်ရွက်ဖို့လိုတယ်လဲရှင်
။ဒီပြည်မြန်မာကတော့အဓိကအခြေခံမှုတွေပဲပါပါတယ်။ထူးခြားချက်ကတော့အရင်တော့အာဆီယံကဒီစီးပွားရေးနဲ့နိုင်ငံတွေလုံခြုံရေးကိုပဲဥတီဖွဲ့စည်းတဲ့အဖွဲ့အစည်းပြုံးဖြစ်ပေမဲ့လူခွင့်နဲ့ပတ်သက်ပြီးတော့ဖွဲ့စည်းဖို့လိုအပ်တယ်ဆိုတာကိုသူတို့ပထမဆုံးသဘောတူညီကြရရှိတယ်။အဲ့ဒီရဲ့အခြေခံအချက်တွေကိုပဲဒီပြည်ညမှာပါနေပါတယ်။ဒီပြည်ညင်းအားနည်းချက်ကအဲ့တခုပါပဲ။ဘာလဲဆိုလို့ရှင်တော့လူခွင့်ရောငါတို့လုံဆောင်မှုလိုအပ်ပြီဆိုတဲ့စိတ်မျိုးအာဆီယံ10နိုင်ငံလို့မှပေါ်လာပေမဲ့ဒီဟာကိုဘယ်လိုမျိုးအကောင့်ထဲဖော်မလဲဆိုရင်နောက်ပိုင်းအစီအစဉ်တွေဒီပြည်ညင်းထဲမှာမပါသေးပါဘူး။
ဟုတ်ကဲ့အခုလိုဒီအာဆီယံလူခွင့်ရေးပြည်ညင်းပေါ်ပေါက်ဖို့သူတို့လက်မှတ်ရေးထိုးတဲ့အဆင့်ဆိုတော့နောက်ဘယ်အဆင့်တွေကျန်သေးလဲရှင်
။နောက်တစ်ကျန်တာကတော့ဒီပြည်ညင်းကိုစုချက်နိုင်တဲ့လူခွင့်ရန်နေရကျွန်တော်တို့အာဆီယံ Human Rights Body ဆိုတဲ့အဆင့်တစ်ခုရှိပါတယ်။အဲ့ဒီ Human Rights Body ဆိုတာကတော့အခုချိန်ထိကျွန်တော်တို့အတိအကျသူရဲ့တာဝန်လည်းမရှိသေးဘူး၊သူ့ကိုဘယ်လိုဖွဲ့စည်းတင်လည်းမရှိသေးဘူး၊သူရဲ့ပြင်ဝင်လည်းမရှိသေးပါဘူး။အဲ့ဒီဟာကိုအခုချိန်မှာရေးဆွဲနေတုန်းပဲရှိပါတယ်။ရေးဆွဲနေတဲ့သူတွေကတော့ဒီအာဆီယံဒေသမှာလူခွင့်ကျန်းကျင်တဲ့လွတ်လပ်တဲ့ပညာရှင်တွေကရေးဆွဲပါတယ်။ပြီးလို့ရှိရင်ရေးဆွဲတဲ့ချက်ကိုအာဆီယံဝင်ကြီးတွေကနေလက်ခံဖို့အတွက်သူတင်ပြတာရှိမယ်။အခုလက်ရှိလုပ်နေတာကတော့အဲ့ဒီသူတွေကနေဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဒီလိုမျိုးအာဆီယံလူခွင့်ရေးဌာနကြီးတစ်ခုကိုဘယ်လိုမျိုးပုံစံဖြစ်ချင်လဲဆိုတဲ့အကြံဉာဏ်တွေယူပြီးတော့ရေးဆွဲနေတာရှိပါတယ်။အဲ့ဒီချိန်မှာကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ဒီလိုမျိုးအဖွဲ့အစည်းတွေကိုလည်းပြီးခဲ့တဲ့လကပဲသူတို့လာရောက်တွေ့ဆုံပြီးတော့မေးမြန်းတာရှိပါတယ
်။အဲ့တော့အာဆီယံနိုင်ငံတွေထဲမှာရှိတဲ့လူခွင့်ရေးအဖွဲ့အစည်းတွေကရောဒီပြည်ညင်းအတွက်ကြိုးပမ်းချက်တွေပေါ့လေ။အဲ့ဒါတွေကဘယ်အခြေအနေရှိလဲရှင်။
အခုပြည်ညင်းကတော့ရှိပြီးပါပြီ။ရှိရတဲ့မှာ10နိုင်ငံအတွင်းမှာအခုမြန်မာနိုင်ငံလက်မှတ်ထိုးတဲ့အတွက်နောက်ထပ်2နိုင်ငံပဲကျန်ပါတော့တယ်။ဒါကတော့ထိုင်းနိုင်ငံနဲ့ဖိလစ်ပိန်နိုင်ငံဖြစ်ပါတယ်။ထိုင်းနိုင်ငံကဘာကြောင့်မထိုးလဲဆိုလို့ရှိရင်တော့အခုလူခွင့်ချာတာကိုထိုးဖို့အတွက်ကသူတို့မှာဒီလွှတ်တော်တရက်ဒါမှမဟုတ်ရှင်ဒီနိုင်ငံတကာစာချုပ်ကိုလက်မှတ်ထိုးဖို့အတိအမှတ်ပြုရပါလီမန်ရဲ့အတိအမှတ်ပြုမှုရရှိဖို့လိုအပ်တဲ့အတွက်သူတို့မထိုးသေးတာပါ။ဖိလစ်ပိန်ကတော့ဒီလိုမျိုးချာတာထိုးဖို့အတွက်ကိုမြန်မာနိုင်ငံမနီဒေါ်ဆန်စီကိုလွှတ်ပေးမှဒီချာတာကိုထိုးမယ်လို့အရင်တော့ကအစည်းအဝေးမှာပြောခဲ့ပါဗျ။အဲ့တော့ဒီနှစ်အတွင်းမှာတော့သူတို့ရဲ့ရည်တည်ချက်ကဘယ်လိုရှိမလဲကျွန်တော်တို့မသိသေးပါဘူး။မြန်မာနိုင်ငံထိုးတဲ့ချက်ကထူးခြားပါတယ်။ဘာလို့လဲဆိုတော့ဒီလိုမျိုးထိုးဖို့အတွက်ကလွှတ်တော်တရက်ကနေအတည်ပြုပြီးတော့ခွင့်ပြုမှသာသက်ဆိုင်ရာအစိုးရကဒီချာတာကိုထိုးလို့ရပါတယ်။အခုမြန်မာနိုင်ငံအခြေအနေမှာအခုချိန်ထိသူတို့ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုတာလည်းမရှိသေးဘူး။အဲ့ဒီလိုလွှတ်တော်လည်းခေါ်တာမရှိသေးပဲနဲ့2020ကျမှသူတို့ဒီလိုမျိုးပြန်လို့ရောက်ွယ်ကျင်းပါပြီးတော့ဆက်တော့ပြန်ခေါ်မယ်ဆိုတဲ့အချိန်မှာစစ်အစိုးရအခုထိုးလိုက်တဲ့ဟာကတော့သူတို့ဘလို့ရည်ွယ်ချက်နဲ့ထိုးလဲဆိုတာတော့ကျွန်တော်တို့စစ်ဆန်တော့ဖြစ်ပါတယ်
။ဟုတ်ကဲ့အခုလိုဒီလက်မှတ်ရေးထိုးလိုက်တဲ့အတွက်ကောဒီအာဆီယံဘက်ကနေပြီးတော့လူခွင့်ရေးနဲ့ပတ်သက်ပြီးမြန်မာစစ်အစိုးရကိုသူတို့ဖိအားပေးနိုင်တာမျိုးတွေကိုပြုလုပ်နိုင်လားရှင်
။ဖိအားပေးနိုင်တာကတော့လုပ်ရပါတယ်။ဘာလို့လဲဆိုတော့အာဆီယံဂျီမရစ်ချာတာဆိုတာကနိုင်ငံတွင်းမှာရှိတဲ့လူခွင့်ရေးကိစ္စကိုထုတ်ပေါ်ပြောဆိုနိုင်နေဆိုတဲ့အခြေခံအစ်တော့ပါထားတာဖြစ်ပါတယ်။ဒါပေမဲ့တကယ်လို့ဒါနားအဖအနေနဲ့မလိုက်နာဘူးဆိုလို့ရှိရင်တော့ဘယ်လိုမျိုးလုပ်ဆွေးလုပ်ပြီးနဲ့အရေးယူမလဲ။1000ကျီအကောင့်ထဲပေါ်ဆောင်ရွက်ပြီးဖိအားပေးမလဲဆိုတာနောက်ထပ်လုံထုံးလုံနည်းကမပေါ်သေးတဲ့အတွက်ဖိအားကိုတော့အတိအကျအခုချိန်မှာတော့ကျွန်တော်ပြောဖို့အတွက်တော်တော်စောပါသေးတယ်။